တော်တာရှင်များတရင်ချင်ညာတို့ကကြားခဲ့ရတယ်လို့ပါပဲရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ပေါမောက်ခပေါလိုစာဂျီယိုပင်နေရိုကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနေအကျေချုပ်တက်မှတ်တဲ့တက်တန်းရဲ့ကုံဆုံးတဲ့အခါချင်းရဲ့မရှိလွတ်ပေးဖို့မေလ25ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးပေါမောက်ခပင်နေရိုကိုကျမဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်
Because in 2 days we'll finish the present sentencing of...
ဒေါ်ဆန်းစုကြည်ကိုနေမှာကျေကျုပ်ချထားတဲ့တက်တန်းကအခုနှစ်ရက်အတွင်းမှာပဲပြည့်တော်မယ်ဆိုတော့ဒီချိန်မှာသူ့ကိုချွင်းချက်မရှိပြန်လွှတ်ပေးဖို့တောင်းဆိုဖို့ကတိတ်ကိုအရေးကြီးလို့ပါပဲခင်ဗျ
ကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်အီဘရာဟင်ဂမ်ဘာရီရဲ့မြန်မာနိုင်ငံခရီးစဉ်တွင်စစ်ဆိုးရခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်နိုင်ငံရေးကျင်းသားတွေကိုအမီးနဲ့တကွဖော်ပြပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြောင်းဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါကြောင့်ပါမောက်ခပင်နေတို့အနေနဲ့လည်းအလားတူတောင်းဆိုခဲ့မှုတဲ့အစဉ်အလာတွေရှိခဲ့ပါလားလို့ဆိုတဲ့အမေးကိုတော့
In even the last report I gave a very extensive list of
ကျွန်တော်ရနောက်ဆုံးတင်ပြတဲ့စင်ခံစားထဲမှာအကျဉ်းသားတွေရဲ့စင်ကိုနမနဲ့တကွအသေးချာပြုစုပြီးမှဖော်ပြခဲ့ပါတယ်အသက်ရွယ်ကြီးတဲ့သူတွေကျန်းမာရေးချို့တဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားပြီးတော့ပြန်လွှတ်ပေးဖို့အမြဲတမ်းမြစ်တမ်းရပ်ခံခဲ့ပါတယ်ဒီတစ်ခါမှာတော့သူတို့အားလုံးနဲ့မကဘဲနဲ့ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်ပါကျွန်တော်အထူးတောင်းဆိုလိုက်တာပါခင်ဗျာ
မြန်မာပြည်ရင်းကရင်တိုင်းရင်းသားတွေကိုအခြေအနေမဲ့ဘဝရအောင်နှိမ်နင်းနေတဲ့မြန်မာစစ်ဆိုးရရဲ့လှုပ်ရက်ဟာပဋိဖက်ကစစ်ပွဲတွေမှာမြေသာပင်ဖြစ်ခဲ့ရသူအရတားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ် 1684 နဲ့အရေးယူဖို့အကျုံးဝင်ပါလားလို့မေးကြည့်ရမှာတော့
That is I think that in general it qualifies for this situation but
ရေပြားဖြစ်တော့ဒီချိန်တွေကအရေးယူဖို့အကျုံးဝင်ပါလေဒါပေမဲ့မြန်မာပြည်ရင်းကအခြေအနေမဲ့ဒုက္ခသည်တွေအတွက်ပြည်ကြားစဉ်းစားထားတာတော့မရှိသေးပါဘူးမြန်မာပြည်ရဲ့အခြေအနေတွေအတွက်လိုအပ်တဲ့နိုင်ငံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတနိုင်ငံကနေဥဆောင်ဥရွက်ပြုတ်ွက်ကိစ္စဖြစ်ပါတယ်အဲ့ဒီကိစ္စလုံခြုံရေးကောင်စီကကင်တွယ်ရမယ့်ကိစ္စဆိုတော့ကျွန်တော်တို့တာဝန်ကလုံခြုံရေးကောင်စီကိုအစီအစခံတင်ရတာမဟုတ်ပါဘူးခင်ဗ
ျနိုင်ငံတကာတိုင်းဝိုင်းကမျှော်လင့်နေကြတယ်လို့မြန်မာစစ်အစိုးရကဒေါအောင်ဆန်းစုကြည်ကိုချုပ်ပေးနိုင်မယ်လို့သူမျှော်လင့်ပါလားလို့မေးကြည့်ရမှာတော့
I expect that her house arrest will end, particularly after that she was...
ဒေါ်ဆန်းစုကြည်ကိုနေကျေကျုပ်နဲ့ထိမ့်သိမ်းထားတာကိုအဆုံးသတ်လိုက်မယ်လို့ကျွန်တော်မျှော်လင့်နေပါတယ်။အထူးသဖြင့်ကုလသမဂ္ဂရဲ့လက်ထောက်တွင်းရေးမှူးချုပ် Mr. Gambari ကိုဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပြုခဲ့တဲ့နေရာကနေသူမှလွတ်မြောက်ရေးအတွက်ဦးတည်စေလိုက်မယ်လို့ကျွန်တော်မျှော်လင့်တာပါခင်ဗျ။
ဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့အခါမြမနိုင်ငံရေးပြောင်းလဲတွေအပေါ်ပေါမောက်ခပင်နေရိုကဘလို့များတုံ့ပြန်မှာပါလိမ့်ရှင်။
This is something very much on the responsibility of the NLG and the political forces and the politicians.
အဲ့ဒါကတော့ NLD နဲ့တခြားနိုင်ငံရေးပါတီတွေတာဝန်ပါပဲခင်ဗျ။ကျွန်တော်ကတော့အကြံပေးပုဂ္ဂိုလ်မဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာနိုင်ငံရေးအတွင်းမှာရှိကြတဲ့သူတွေအလုံးတက်တက်ကြွကြွရှိနေကြဖို့လိုပါတယ်။အသွင်ကူးပြောင်းရေးကာလမှာနိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးဖို့ဆိုတာကအရေးကြီးဆုံးပါပဲခင်ဗျာ။
မေလ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကြီးပေါမောက်ခပေါ်လိုစာဂျီယိုပင်နေရိုကဒေါအောင်ဆန်းစုကြည်ကိုချင်းနဲ့မရှိလွှတ်ပေးရုံတင်မကပဲအချင်းနောင်အတွင်တည်ဆုံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဥယျာဉ်တစ်နေ့တခြားတိုးလာတဲ့အခြေအနေပေါ်ကိုလည်းစုံစမ်းစစ်ဆေးပေးဖို့တောင်းဆိုထားပါတယ်။ထိုင်းချီဆိုင် AAPP ဘီခေါ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအတင်းမြန်မာနိုင်ငံရဲ့80ကန့်ငင်းဆိုတဲ့အစီရင်ခံစာကိုရည်ညွှန်းဖော်ပြထားကြောင်းပါ